င်းဒီနေ့ကဆွန်ပရဘုံနဲ့ဖားကန်မြို့နယ်တွေမှာကချင်လူမျိုးရေးတပ်မတော် KIA နဲ့ဗမာတပ်မတော်တို့ကြားဇန်နဝါရီလ23ရက်နေ့အထိတိုက်ပွဲတွေပိုပြီးတော့ပြင်းထန်လာပါတယ်။အင်ဒွတ်ရန်ကျေးရွာကစစ်ပေးဆောင်ဒုက္ခသည်တွေဟာလက်နက်ကြီးတွေကျလာတဲ့အတွက်တောတောင်တဲကိုထပ်မံပုန်းဆောင်နေကြရသလိုရေလံကောကုန်လမ်းပါပိတ်ထားတာကြောင့်လည်းအဲ့ဒီဒေသခံတွေအတွက်စားတောက်ရေးအခက်အခဲဖြစ်နေတဲ့အကြောင်းမြစ်ကြီးနားမှာရှိတဲ့ကချင်ကက်သလစ်အသင်းတော်ကဆိုပါတယ်အပြည့်အစုံကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက်ဗီဒီယိုသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ကချင်မျိုးသားလွတ်မြောက်ရေးတပ်နဲ့မြမတပ်မတော်တို့ဟာဇန်နဝါရီလအတွင်းမှာတိုက်ပွဲတွေပြင်းထန်လာပြီးဇန်နဝါရီလ19ရက်နေ့ကစလို့ဆွန်ပရာဘုံမျိုးနယ်တွေကလော့ဒ်မိုင်ရန်ကျေးရွာတွေကမူဂျိုစာတင်ကျောင်းအနီးထိလက်နက်ကြီးတွေကျခဲ့တာပါ။အဲ့ဒီကျေးရွာမှာရှိတဲ့ဒုက္ခသည်တွေဟာ2015ခုနှစ်လောက်ကတည်းကသူတို့ရဲ့နေရာရင်းကိုစွန့်ခွာပြီးလော့ဒ်မိုင်ရန်အင်တန်ဇွတ်အင်ဒရယန်ကျေးရွာမှာရှိတဲ့စစ်ဘေးရှောင်တဲ့နေရာတွေမှာခိုးလုံနေကြရတာဖြစ်ပါတယ်။အခုခါမှာတော့မြမတက်မတော်ဘက်ကလည်းတက်ခဲရေးရဟတ်ရင်နေနဲ့လက်နက်ကြီးတွေကိုအသုံးပြုပြီးကချင်လွမြောက်ရေးတပ် KIA ကိုထိုးစစ်ဆင်ရကနေနှစ်ဖက်တိုက်ပွဲတွေဖြစ်ပြီးအဲ့ဒီဒေသမှာရှိတဲ့စစ်ဘေးရှောင်တဲ့လူတွေကဖက်ပြီးတော့တောတောင်ထဲမှာခိုးလုံနေထိုင်နေရကြောင်းကချင်ကက်သလစ်အစင်းတော်ကပါတာဘေးစစ်ရှန်လော့ကပြောပြပါတယ
်။ယွာကိုဆွန့်ပြီးတော့မှယွာရဲ့ချောင်းတဲ့အထက်မှာရှိတဲ့ညုပြောင်ဆိုတဲ့ကံမှနေကြတာဖြစ်တယ်။အခုဒီအပတ်လေညုခဲ့တဲ့အပတ်တည်းမှာပြန်ဖြစ်လာတဲ့အခါကျတော့ဒီဘက်ကနေတပ်မတော်ကနေပြီးတော့လက်နက်ကြီးတွေပြန်ပစ်တဲ့အခါကျတို့ကအဲဒီကံမှနေနေကြတော့ခင်ဗျ။နောက်ထပ်ဒီကံကနေပူပြီးတော့မှလုံခြုံနေနေရတော့သွားပြီးတော့မှခိုးလုံကြတာဖြစ်တယ်။ဆိုတော့ဟိုအလုံးအိမ်ကောင်ကြီးရတော့160ပေါ့နော်ပြီးလို့ရှိရင်ဒီရုပ်သားမိမပေါင်းအလုံးက949ရောဖြစ်ပါလေဆိုပြီးတော့မှမမိတ်ရတိဒင်းငယ်စီထားပါလားဟုတ်ကဲ့ဒီနေ့ဖြစ်တော့ကျွန်တော်ကဒင်းငယ်စီတာသူတို့တိုက်ပွဲဖြစ်နေတော့မယ်လို့ကြားရပါခင်ဗျာ
အရင်တုန်းကတော့အဲ့ဒီစစ်ဘေးဆောင်တဲ့ဒုက္ခသည်တွေစီကိုအစားအသောက်ရောက်နိုင်တဲ့ရေလမ်းကြောင်းကိုပိတ်ထားရတာကနေအခုခါမှာတော့ဆွန်ပရာဘွန်သွားတဲ့ကားလမ်းကြောတွေပါပိတ်ပင်ထားတဲ့အတွက်အစားအသောက်တွေခက်ခဲရှိနေတယ်လို့လည်းပါတာဘေးစစ်ချန်လို့ကပြောပါရဲ
့ကြောင့်ဆိုတော့ဟိုအဲ့ဒီလမ်းကြောတွေကိုဟိုမိကျနာကလည်းပဲစားတော့တယ်သူတို့အများအားအကူနေရတဲ့အခါကျတော့အခုဒီလမ်းဖြီးကိုလည်းပိတ်ထားတဲ့အခါကျတော့သူတို့လည်းအစားတော့တယ်ခက်ခဲနေရှိမှာပ
ါ
ဒီအဲ့ဒီလမ်းကြောကဒီမိခန်ဒီလမ်းကြောတွေကတော့ကျွန်တော်ပြောလို့ရှိရင်စက်လက်လေးဆို၃ရက်တောင်မှအဲ့ဒီနေရာရောက်ရှိတာဖြစ်တယ်ဟာအဲ့ဒီမိခန်စက်လက်လမ်းကြောကိုပိတ်ထားတာဒါလာပြီပေါ့နော
်ဟုတ်ကဲ့
ဟိုဒီဒရီဘူးကဖြစ်လာပြီကပိတ်ထားခဲ့တာဖြစ်တယ်အခုဒီကုန်းတန်းတို့ဟိုဟာစုံပါဖို့မနေနဲ့တွားဖို့လည်းမဖြစ်နိုင်ဘူးဆိုတော့တို့နေနဲ့ဒီစားတော့ဖို့လည်းတော်တော်လေးဖြစ်ဖြစ်နေပေးသွားပါတယ
်။ KIO KIA တပ်ဖွဲ့ဟာအရင်အစ်စ်ဆိုရနဲ့18မိနစ်ကြာအဖြစ်ခက်ရသေးခဲ့ပြီး2011ခုနှစ်သမရဦးသိန်းစိန်ဦးဆောင်တဲ့အစိုးရလက်ထက်မှာပဲတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တာဖြစ်ပါတယ်။ဒီလိုတိုက်ပွဲတွေဖြစ်ပွားခဲ့ပြီးတဲ့နောက်အစိုးရတပ်မတော်နဲ့ KIO ကြားမှာဆွေးနွေးမှုတွေရှိခဲ့ပေမဲ့အခုချိန်ထိတော့အောင်မြင်မှုတွေမရရှိသေးပါဘူး။ဒီအတွက်ဒေသခံလူလူတွေဟာနှစ်ဖက်တိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်တွေအဖြစ်နေထိုင်နေရသလိုအခုဆွန်ပရာဘွန်မြို့နယ်တွေကစစ်ဘေးရှောင်ဒုက္ခသည်တွေအတွက်စားတောက်ရေးအကူအညီပေးဖို့အတွက်လည်းလမ်းကြီးတွေပိတ်ဆို့ထားတာကြောင့်အခက်အခဲတွေဖြစ်နေရတယ်ဆိုပြီးအကူအညီပေးတဲ့အဖွဲ့တွေကလည်းပြောဆိုကြပါတယ်ရှင်